2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်နေရာစွန့်ခွာထွက်ပြေးခဲ့ရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်နဲ့ချီတောင်းတင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံကိုနေရာပြန်ပို့ဖို့ကြာတာပြည်နယ်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့အခြေအနေတွေဆိုးဝါးနေလို့နေရာပြန်နိုင်ရေးဆန္ဒပြခဲ့ကြတာဖြစ်ပြီးအသက်အရွယ်ကြီးသူတွေအပါအဝင်ဒုက္ခသည်တွေဟာအလံတွေဝင်ရမ်းပြီးကြွေးကြော်တာနဲ့ရွတ်ဆိုခဲ့ပါတယ်။တွဲဆုံမေးမြန်းတာတွေစီစစ်တာတွေမလုပ်ပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပ်ပြားတွေနဲ့မြန်မာနိုင်ငံကိုပြန်ကွင်ရဖို့နိုင်ငံသားအခွင့်အရေးအပါအဝင်လူအခွင့်အရေးပေးဖို့နေရပြန်ရေးကိုမတားဆီးကြဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်အခြေချနေထိုင်ရာဖြစ်တဲ့ဘင်္ဂလားဒေ့ရှ်အရှေ့လယ်ပိုင်းအရှေ့တောင်ပိုင်းမှာရှိတဲ့စခန်းတွေမှာရိုဟင်ဂျာတပ်သားကြောခိုလုံးနေပါတယ်။အများစုကလွန်ခဲ့တဲ့6နှစ်နေပါကမြန်မာစစ်တပ်ရဲ့ဖြိုခွင်းမှုကြောင့်တင်းရှောင်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာရာဇဝင်မှုတွေမြင့်တက်တာအကြမ်းတမ်းတဲ့နေထိုင်ရေးစားသောက်ရေးနဲ့အနာဂတ်မရှိတာတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေကမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလှေတွေနဲ့ထွက်ပြေးကြပါတယ်။